စီးပွားရေးညွှန်းကိန်းတွေကလာမယ့်နှစ်မှာကမ္ဘာစီးပွားရေးကျဆင်းမဲ့လက္ခဏာပြသလာပြီးတဲ့နောက်မှာ American Stock Association တွေဗိုလ်ထုတ်တွေကရောကျသွားကြပါတယ်။ Dow Jones Association, Standard & Poor's Association နဲ့ Nested Association ဈေးနှုန်းတွေ300ခန်းလုံးစီကျဆင်းခဲ့ပါတယ်။ဥရောပဈေးကွက်မှာလည်း Stock ဈေးနှုန်းတွေတိတိတသာကျဆင်းခဲ့ပါတယ်။လေလာသုံးသပ်သူတွေကဂျာမနီနဲ့တရုတ်နိုင်ငံတို့ရဲ့အားနည်းနေတဲ့စီးပွားရေးကရရှိခဲ့တဲ့စင်းစရာတွေကိုနောက်နှစ်ကမ္ဘာစီးပွားရေးကျဆင်းမဲ့လက္ခဏာတွေအဖြစ်ယူဆခဲ့ကြတာဖြစ်ပါတယ်။ပုံမှန်အားဖြင့်တော့အစိုးရရဲ့ရေရှည်ငွေစုလက်မှတ်အတွက်အတွန်းနှုန်းဟာရေတိုငွေစုလက်မှတ်အတွန်းနှုန်းထက်ပိုမြင့်လေရှိပါတယ်။ဗိုလ်ထုတ်တွေမှာတော့ပုံမှန်မဟုတ်ပဲရေရှည်အတွန်းနှုန်းကရေတိုအတွန်းနှုန်းထက်ရော့ကျသွားတဲ့အတွက်ရင်းနှီးမြှုပ်နှံသူတွေကအမေရိကန်စီးပွားရေးပေါ်စိုးရိမ်ပူပန်တာတွေပြသခဲ့ကြတာဖြစ်ပါတယ်။အခုလိုအတုံးတုံးကြောင်းပြဖြစ်တာဟာ2009ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်ပါတယ်2008ခုနှစ်အမေရိကန်စီးပွားရေးအကြက်တဲမဖြစ်ခင်2009ခုနှစ်မှာလည်းအခုလိုအတုံးတုံးကြောင်းပြဖြစ်ခဲ့ပါတယ်အဲ့ဒီအချိန်တုန်းကအမေရိကန်လူထုအများအပြားအလုပ်လက်မဲ့ဖြစ်ခဲ့ပြီးနှစ်ရှည်ချင်းဝင်နဲ့ဝယ်ယူထားတဲ့အိမ်ချင်းငွေတွေပြန်လည်းမပေးနိုင်လို့အိမ်ဆုံးရှုံးငွေတွေအများအပြားဖြစ်ပေါ်ခဲ့ပါတယ်နိုဝင်ဘာလ2060အတွင်းအမေရိကန်စီးပွားရေးကျဆင်းမှုကြီးကိုယ်ကူမဖြစ်ခင်မှာအခုလိုအတုံးတုံးကြောင်းပြဖြစ်လေရှိခဲ့ပါတယ်တရုတ်နိုင်ငံကဆက်မှုထွက်ကုန်စကုနနဲ့အတွင်းအနေဆုံးဖြစ်တယ်လို့ကြေညာခဲ့သလိုဥရောပစီးပွားရေးအင်အားကြီးဂျာမနီနိုင်ငံကလည်းဧပြီလကဇွန်လအတွင်းဂျာမနီစီးပွားရေးကျဆင်းခဲ့တယ်လို့ဆိုပါတယ်